တော်ရရှင်များရှင်ကျမတင်ကီထိုက်ပါရွေးကောက်ပွဲမှာလက်ရှိအာဏာရ NLD ပါတီကအများစုအနိုင်ရနေပြီးရွေးကောက်ခံကိုယ်စားလှယ်တွေကရှေ့လုပ်ငန်းစဉ်တွေကိုကြီးညာနေချိန်မှာပဲအတိုက်ခံပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ဒီရလက်တွေကတရားဝင်မဟုတ်သေးဘူးလို့ပြောဆိုလိုက်ပါတယ်လွတ်တော်တဲ့ကစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမလိုပဲအစိုးရဖွဲ့နိုင်ရေးအတွက်လိုအပ်တဲ့ပြည်ထောင်စုလွှတ်တော်အမတ်နေရာအနည်းဆုံး322နေရာကိုကျော်လွန်ပြီးပြည်ထောင်စုလွှတ်တော်အမတ်နေရာစုစုပေါင်း350နိုင်နေပြီလို့လက်ရှိအာဏာရ NLD ပါတီကကြေညာထားပါတယ်။ NLD ပါတီရဲ့လွှတ်တော်300အတွက်ဝင်ရောက်ရှင်ပြိုင်သူကိုစလဲ1100ကျော်ထဲမှာ2ဦးသာပါတဲ့မွတ်စလင်ကိုစလဲ2ဦးစလုံးလဲအခုရွေးကောက်ပွဲမှာအနိုင်ရထားပါတယ်။အသက်33နှစ်အရွယ် NLD ရဲ့ဗဘဲတန်းမြို့နယ်ကိုစားပြုရွေးကောက်ခံရတဲ့ဦးစီသူမောင်ကတော့ဘာသာပေါင်းစုံအတွက်သူအလုပ်လုပ်မယ်လို့ဂရီးပြုပြောဆိုလိုက်ပါတယ်
။အဲ့တော့ဟိုကျွန်တော်တို့ဒီမြို့နယ်မှာရှိတဲ့ကျွန်တော်ဘာသာပေါင်းစုံအတွက်လုပ်ရမယ်။ဒါပေမဲ့ဟိုဒီမြို့နယ်မှာရှိတဲ့လူဖွဲ့ကြီးတခုဟာခွဲခြားဆက်ဆံခံနေရတယ်ဆိုရင်ဖိနှိပ်ခံနေရတယ်ဆိုရင်သူမဟုတ်လူခွင့်ချိုးဖောက်ခံနေရဆိုရင်အဲ့ဒီအတွက်ကိုကျွန်တော်တို့ကာဝေးပြုလို့မှာကျွန်တော်တို့တာဝန်ရှိတယ်။
ပြီးခဲ့တဲ့လွှတ်တော်9နှစ်တာကာလတုန်းကတော့ NLD ကရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေထဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမထည့်ခဲ့ပါဘူး။အခုရွေးကောက်ပွဲမှာတော့မန္တလေးမှာဒေါ်ဝင်းမြမြနဲ့ရန်ကုန်မှာဦးစီသူမောင်2ဦးကိုထည့်ခဲ့တာပါ။ရွေးကောက်ပွဲဝင်ဖို့ပြင်ဆင်ကြတဲ့ကကိုယ်ကိုယ်ယုံကြည်မှုကိုအခြေခံပြီးစန့်ကျင်ခံခဲ့ရတာလို့ဦးစီသူမောင်ကပြောပါတယ်။
အဲ့တော့ကျွန်တော်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းစပြီးပါပြီဆိုတဲ့ကကျွန်တော်မှာအများကြီးပဲတိုက်ခိုက်ခံရတာရှိတယ်။သတင်းသူသတင်းသမားတွေအများကြီးနဲ့ပေါ့ပထမဦးဆုံးစပြီးကြုံရတာကတော့ကလားစီသူမောင်ဆိုတဲ့စပြောတော့တာပဲဟိုမွတ်စလင်ကွန်မြူနတီထဲမှာပဲအဲတချို့ဘာသာရေးကကျွန်တော်ပြန်ထိုးနေတာရှိတယ်ဟိုစီသူမောင်ကငါးချိန်တော့ဖျောက်ဥပြုတဲ့သူမဟုတ်ပါဘူးလို့စီသူမောင်ကအဲယုံကြည်မှုကင်းမဲ့သူပါလို့သူကလိုင်းကြောင်ပါလို့
NLD ပါတီဘက်ကတော့ကိုယ်စားလှယ်ထံကရယူထားတဲ့မဲရလအချက်လက်တွေပေါ်အခြေခံပြီးအနိုင်ရကိုယ်စားလှယ်အရေးအတွက်ကိုထုတ်ပြန်ထားတာပါရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အနိုင်ရကိုယ်စားလှယ်စီးရင်တွေကဆက်ပြီးထုတ်ပြန်နေစေဖြစ်ပြီးအားလုံးပြည်ဖို့ဒီသတင်းပတ်ကုံလောက်ထိအချိန်ယူရမယ်လို့ခန့်မှန်းထားကြပါတယ်။လောလောဆယ်အခြေအနေအရတော့ NLD ပါတီက2015ရွေးကောက်ပွဲထက်ပိုပြီးအောင်မြင်မှုရနေပြီးအတိုက်ခံ USDP ပါတီကတော့2015ကအနိုင်ရမှုအောက်ကိုရော့ချနေတဲ့အနေအထားပါ USDP ပါတီဥက္ကဋ္ဌဦးတန်ထေကတော့အခုရလက်တွေကတရားဝင်မဟုတ်သေးကြောင်းဆက်လက်ရေးတွက်နေစေဖြစ်ကြောင်းအငင်းပွားပွဲကိစ္စတွေလည်းအမြောက်အများရှိကြောင်းအင်ကာနီကသူ့ရဲ့လူမှုကွန်ရက် Facebook ကနေပြောပါတယ
်ဘယ်လိုပဲဖြစ်ပါစေပါတီခေါင်းဆောင်တယောက်အနေနဲ့တော့နောက်ဆုံးထွက်ပေါ်လာတဲ့ရလက်အတွက်ကြောင်းယူရမှာဖြစ်ပါတယ်ဒီကဟာလာမိမိတို့မျှော်မှန်းတဲ့အဆင့်ထိအောင်ရခြင်းမရခြင်းအပေါ်မှာပါတီကောင်းဆောင်နဲ့တောင်းရှိတယ်လို့ပဲခံယူပါတယ
်။ရွေးကောက်ပွဲလုပ်ငန်းစဉ်တခြားလုံးမှာတရားဥပဒေနဲ့မညီတဲ့ကိစ္စတွေရှိတယ်လို့လဲ USDP ပါတီဥက္ကဋ္ဌဦးတန်းထေကစွပ်စွဲပါတယ်
။ဥပဒေပြင်ပကဖြစ်နေတဲ့ကိစ္စအားလုံးကိုဥပဒေနဲ့အညီဖြစ်အောင်ကျွန်တော်ဆက်ပြီးတော့ကြိုးစားရပါဦးမယ်။ကြိုးလဲကြိုးစားနေပါ
ဥပဒေပြင်ပကိစ္စတွေလို့ USDP ပါတီဥက္ကဋ္ဌဘက်ကတုံ့နှုံသွားပေမဲ့ဘယ်မဲဆန္ဒနယ်တွေအတွက်ဆောင်ရွက်နေတယ်လဲဆိုတာကိုတော့အသေးစိတ်မပြောပါဘူးရွေးကောက်ပွဲကာလတစ်လျှောက်လုံးလုပ်ငန်းစဉ်လွှဲမှမှုအထောက်အထားတွေကိုလည်းပါတီထောက်ခံသူတွေအနေနဲ့စုစည်းပြီးပါတီကိုပေးပို့ချဖို့လဲ USDP ပါတီဥက္ကဋ္ဌကတိုက်တွန်းသွားပါတယ်2020ပြည့်နှစ်ရွေးကောက်ပွဲဆောင်ကြည့်သူတွေကတော့ရွေးကောက်ပွဲကျင်းပတာတွေမှာအားနည်းချက်တချို့ရှိပေမဲ့လည်းပြဿနာကြီးတွေမရှိကြောင်းသုံးသပ်ထားပါတယ်ရှင်ကျမသင်္ကီထိုက်ပါ